ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာစစ်တပ်တွေဝင်ထွက်သွားလာတာကျေးရွာတချို့မှာစခန်းချနေတာတွေကြောင့်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ဇန်နဝါရီလ18ရက်နေ့ကဆိုရင်ကြောက်တော်မြို့နယ်အတွင်းကရခိုင်လက်နက်ကိုင်အေအေထိ ंछ ုပ်ထားတဲ့ပြည်ချောင်းဒေသဘက်ကိုစစ်တပ်တွေဝင်လာတာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားမှာစိုးရိမ်ပြီးပြည်ထုကျေးရွာကဒေသခံတချို့ဘေးလွတ်ရာတင်းချောင်ခဲ့ကြရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကော်မတ်သူကပြောပြပေးပါမယ်ခင်ဗျာ။
2019ကနေ2020ခုနှစ်ဒီစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲဖြစ်ပေါ်တော့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာကျေးရွာတချို့နဲ့မြို့နယ်တွေမှာတပ်မတော်စစ်ကြောင်းတွေဝင်ထွက်သွားလာနေတာဒေသခံတွေကိုမေးမြန်းစစ်ဆင်နေတာကြောင့်တကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပေါ်မှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ကြောက်တော်မြို့နယ်အတွင်းကအေအေထိန်းချုပ်ထားတဲ့ပြီးချောင်းဒေသပြီးထုကျေးရွာနာကိုစစ်တပ်တွေဝင်လာတာကြောင့်ပြီးထုကျေးရွာသားတချို့ကဘေးလွတ်ရာကိုတိမ်းရှောင်ခဲ့ကြပါတယ်။ကျောက်တော်မြို့နယ်တွင်မှဖြစ်နေတဲ့အခြေအနေကိုကျောက်တော်မြို့နယ်ပြည်သူ့ကိုယ်စားလှယ်ဟောင်းဦးထွန်းဝင်းကအခုလိုပြောပါတယ
်။မြို့လေးတွေမှာရောက်လာတဲ့တချို့ဒီလက်ဆောင်လက်ခွာတွေမှာနေရယူတာတို့ပါတို့ကျွန်တော်တို့ဒါလေးတွေတွေ့တယ်။ဆိုတော့မနေ့ကဆိုနည်းနည်းကျွန်တော်တို့ဒီပြည်သူကြားထဲမှာလည်းတော်တော်စိုးရိမ်စိတ်တွေရောက်ဖြစ်သွားတယ်။တချို့ဒေသတွေဖက်တွေမှာလည်းနည်းနည်းမတည်မငြိမ်မှုတွေဖြစ်သွားတယ်ပေါ့။စိုးရိမ်စိတ်တွေနဲ့တချို့ဟိုစိတ်များဖြစ်လာမလားဆိုပြီးတော့မှဒီမင်းသားစုလိုက်ဒါတိတ်ဆောင်ကြတဲ့အနေအထားလေးတွေတော့ကျွန်တော်တို့ကြားရတယ်ပေါ့။အ
ေအေအဖွဲ့ထိန်းချုပ်ထားတဲ့ B2 ကျေးရွာတစ်ဖက်မှာစစ်တပ်တွေစခန်းလာချနေတဲ့အတွက်တိုက်ပွဲဖြစ်လာခဲ့ရင်ဂျားညက်မှာကိုရွာသားတွေကစိုးရိမ်နေကြတာဖြစ်ပါတယ်။သူတို့ရဲ့စိုးရိမ်မှုကကြောက်တော်မျိုးအထိကိုကူးဆက်ပြီးတော့တနင်္လာနေ့ကဆိုရင်ဈေးတောင်ပိတ်ထားရတယ်လို့ကြောက်တော်ဒေသခံတို့ကပြောပါတယ်
။ကြောက်တော်မျိုးကဈေးဆိုအစိုးရကြီးတွေကပိတ်ထားကြပြီ။အာဖြစ်တော့မယ်။ဟိုတချို့ဆိုဖြစ်နေကြပြီဆိုတပြည့်တွေဖြစ်နေကြပြီ။အာဈေးကိုအေဟိုဈေးကိုတော့ကမန်းကဒန်းနဲ့ပိုက်လို့ဈေးရတဲ့လူတွေကဟာဆက်လို့မျိုးလေးတွေ
ပြီးခဲ့တဲ့2021နိုဝင်ဘာလတုန်းကလည်းမောင်တော်မျိုးနယ်တွေကအေအေထိန်းချုပ်ရနေမြေတွင်းကိုစစ်တပ်တွေဝင်ရောက်လာတာကြောင့်နှစ်ဖက်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့အေအေဘက်ကအတည်ပြုပြောဆိုထားပေမဲ့လည်းစစ်ကောင်စီပြောခွင့်ရကတော့အာစာအချမ်းပတ်ဖွဲ့တွေနဲ့ဖြစ်တာလို့ VOA ကိုပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်တပ်ကြားနှစ်နှစ်ကျော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြောက်တော်မျိုးနယ်အတွင်းကြေးရွာတွေမီးရှို့ခံခဲ့ရသလိုအများအပြားတိုက်စုံတန်ရန်ရဗန်းစီခံခဲ့ကြရပါတယ်။စစ်ပွဲအတွင်းကြောက်တော်မျိုးနယ်ဟာစစ်ပေးတန်းကိုအဆိုးဆုံးခံခဲ့ရတဲ့မျိုးနယ်တစ်ခုဖြစ်ခဲ့သလိုလူသိမ်းနဲ့ချစ်ပြီးတော့စစ်ပေးဒုက္ခတွေဘဝတွေကိုရောက်ခဲ့ရတာကြောင့်ဒေသခံတွေအနေနဲ့နောက်ထပ်တိုက်ပွဲတွေဖြစ်ပွားမှန်းကိုစိုးရိမ်ထိတဲ့နေကြတာဖြစ်တယ်လို့ကြောက်တော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးထွေးင်းကဆက်ပြီးပြောပါတယ
်။ကျွန်တော်တို့ကြောက်တော်ကစစ်ရဲ့ခါးပီးမှုကိုပထမဆုံးစပြီးတိတွေ့တဲ့ဒေသလို့ပြောလို့ရတာ။ဆိုတော့ပြီးတော့ကျွန်တော်တို့2020 2019ဒီကြားတဲ့ဒီနှစ်နှစ်ကာလမှာဟိုတော်တော်ပြင်းပြင်းထန်ထန်ပေါ့ဗျာ။နော်ကျွန်တော်တို့ဒီပြည်သူတွေကလည်းဒါရရှိပြီးတော့မှအပြေပြောက်တွေဖြစ်သွားတယ်။မိသားစုတချို့မိသားစုတွေဆိုဟိုလုံးဝကိုကျွန်တော်တို့ဒီပြန်တည်ဆောက်လို့မရတဲ့အနေအထားမျိုးတွေဟိုပျက်စီးသွားတဲ့အနေအထားမျိုးတွေပေါ့လေ။တချို့ရွာတွေဆိုရွာလုံးကျောကျွန်တော်တို့မင်းရှို့ခံရတာတွေရှိတယ်။နော်ရွာတွေကနေပြီးတော့မှလူအစုံလိုက်ပြုံလိုက်ဒါဖဲစီခေါ်ဆောင်တော့တာတို့ခုချိန်ထိဆင်းရဲမရပဲရှိနေတဲ့အနေအထားမျိုးတွေပေါ့။ဆိုတော့လူတွေရဲ့ယဉ်တင်းမှာတော့ပြန်အဲ့ဒီမြင်ကွင်းတွေအဲ့ဒီဒီအဓိဋ္ဌာယုံတွေကဒါတကယ်ဟိုဘယ်လိုပြောမလဲဟိုလောလောလဲလဲရှိနေတုံးပေါ့ဗျာအဲ့ဒီတန်ရာတွေအဲ့ဒီနာကျင်မှုတွေအဲ့ဒီပူလောင်မှုတွေကတော့ဖြင့်တကယ်ဟိုဒါလောလောလဲအနေထားလို့ဟိုရှိနေတုံးပေါ့ဗျာ
လက်ရှိအချိန်ဒီကြောက်တော်မျိုးနယ်အတွင်းကနေရာတချို့မှာစစ်တပ်ဘက်ကရောအေအေဘက်ကပါနယ်မြေချဲ့တွင်တက်ဆွဲမှုတွေလုပ်နေတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်ကြောက်တော်မျိုးနယ်အတွင်းမှာလက်ရှိအချိန်ဒီလုံခြုံရေးအာမခံချက်မရှိတာကြောင့်နေရပြန်မှုခက်ခဲနေတဲ့စစ်ပေးဒုက္ခတွေတောင်းလက်ချီပြီးရှိနေကြတဲ့အချိန်မှာအခုလိုနှစ်ဖက်တင်းမာမှုတွေရှိလာနေတာကြောင့်ဒေသခံတွေပို့ပြီးတော့စိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာပါခင်ဗျာရခိုင်အခြေစိုက်အေအေရခိုင်တက်နဲ့ကြာကာလညွန်မောင်းအစိုးရအဖွဲ့ NGO အကြဆွေးနွေးမှုတွေရှိနေတဲ့ဆိုပြီးသတင်းတွေထွက်လာပြီးတဲ့နောက်မှာအေအေထိန်းချုပ်ရာရခိုင်မြောက်ပိုင်းဒေသမှာအခုလိုစည်ရေးတင်းမာမှုတချို့မြင်လာရတာဖြစ်ပါတယ်။အေအေပြောခွင့်ရသူခိုင်တုခါကတော့အေအေနဲ့ NGO အကြဆွေးနွေးမှုရှိမရှိဆိုတာသူ့အနေနဲ့သိမထားဘူးလို့ VOA ကိုပြီးခဲ့တဲ့သတင်းပတ်ထဲကပဲပြောထားခဲ့ပူပါတယ်ခင်ဗျာ။